မြောက်ကိုရီးယားရဲ့ချင်းချောက်လုပ်ရက်တွေကိုတံပြန်နိုင်ဖို့အတွက်ဒုံးလက်နဲ့ကြံကာကွယ်ရေးစစ်သမော2ဆင်းကိုဂျပန်ကိုပို့ဖို့အမေရိကန်အစိုးရကစီစဉ်နေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Chuck Hagel ကပြောလိုက်ပါတယ်
In response to Pyongyang's pattern of provocative and destabilizing actions, including recent missile launches and violation of UN's
ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ပြီးတော့မစ္စိုင်းတုံးပစ်လွှတ်မှုအပါအဝင်မြောက်ကိုရီးယားအစိုးရရဲ့ရန်စတဲ့လုပ်ရက်နဲ့မတိမငင်ဖြစ်အောင်လုပ်နေတဲ့လုပ်ရက်တွေကိုတုံ့ပြန်နိုင်ဖို့အတွက်အမေရိကန်ကပယ်ထိန်တပ်ဒုံးခွင်းစနစ်တပ်ဆင်ထားတဲ့ Aegis စစ်သင်္ဘောနောက်ထပ်2ဆင်းကို2019ခုနှစ်မတိုင်ခင်ဂျပန်မှာထားရှိဖို့စီစဉ်နေပါတယ်လို့ကာကွယ်ရေးဝန်ကြီးဟေဂယ်ပြောခဲ့တာဖြစ်ပါတယ်။ဂျပန်ကာကွယ်ရေးဝန်ကြီး Itsunori Onodera နဲ့တိုကျိုမြို့တော်မှာဒီကနေ့တင်းငွေတွေနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်မှာအခုလိုကြေညာခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားကဒုံးကျည်ပြစ်လွတ်မှုတွေနျူကလ িয়ার ဆန်တပ်မှုတွေကိုအဆက်မပြတ်လုပ်နေပြီးတော့အိန္ဒိယနိုင်ငံတွေနဲ့တင်းမာမှုတွေတိုးအောင်လုပ်နေချိန်မှာပဲအခုလိုမျိုးဒီအမေရိကန်ကဂျပန်မှာနောက်ထပ်စစ်သင်္ဘော2ဆင်းထားရှိဖို့ကြေညာခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံကိုခီးဆက်သွားတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးကတရုတ်နိုင်ငံအနေနဲ့လည်းဒေတာရင်းဆက်ဆံရေးနဲ့ပိုင်တဲ့အငင်းပွားမှုတွေအတွက်သူ့ရဲ့အင်အားကိုတာဝန်သိသည့်အသုံးပြုဖို့အတွက်တိုက်တွန်းပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Chuck Hagel ကအာရှပစိဖိတ်နိုင်ငံတွေစီကိုဆက်ရက်ကြာခီးထွက်နေပြီးတော့ဒေတာရင်းမှအပြန်အလှန်သဘောတူထားတဲ့ကာကွယ်ရေးဆိုင်ရာသဘောတူညီချက်တွေအတိုင်းအမေရိကန်ပြည်ထောင်စုကအခိုင်အမာကင်ဆယ်ထားရဲဆိုတာကိုထပ်ပြီးတော့အာမခံချက်ပေးနေပါတယ်ရှင်။